ထိုင်းနိုင်ငံရဲ့လေကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်ထံပေးခံထားတဲ့မြန်မာရွှေပြောင်းအလို့သမားလူငယ်2ဦးရဲ့အမှုအတွက်အစိုးရရှေ့နေတွေကနောက်ဆုံးအနေနဲ့စက်တင်ဘာ29ရက်နေ့မှာအပြီးသက်တင်ပြချက်တွေကိုပြုလုပ်သွားမှာဖြစ်တယ်လို့သိရပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပ
ါ။လေကျွန်းလူသတ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းအလို့သမား2ဦးကိုတည်ထံပေးလိုက်ပြီးတဲ့နောက်မှာတော့တရားခဏရဲ့အကျိုးဆောင်ရှိနေတွေကအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြည့်ရှင်းချက်တွေနဲ့ထောက်ပြချက်တွေကိုတင်ပြခဲ့တာပါဒီအတွက်အယူခံတရားရုံးကနေအစိုးရရှိနေတွေဘက်ကိုပြန်လည်မေးခွန်းထုတ်ခဲ့တာကြောင့်အစိုးရရှိနေတွေဘက်ကတင်ပြခဲ့တာဟာအခုဆိုရင်6ချိန်ရှိခဲ့ပါပြီအစိုးရရှိနေတွေဘက်ကတင်ပြချက်တွေကိုနောက်ဆုံးနေ့အဖြစ်စက်တင်ဘာလ29ရက်နေ့မှာတင်ပြခဲ့ရကြောင်းလူငယ်နှစ်ဦးရဲ့အကျိုးဆောင်ရှိနေဦးအောင်မျိုးတန်းကဆိုပါတယ
်အယူခံတရားခံပေါ့သူကတရားခံဖြစ်သွားပြီအန်ကယ်တို့ကအထည်ရုံးကြတော့တရားလိုဖြစ်သွားပြီအဲဒီတော့အစိုးရရှိနေတွင်နေရာဒီမှာအယူခံတရားခံဘက်ကနေပြီးတော့သူတို့ဖြည့်ရှင်းချက်ကိုပြန်လဲတင်ပြတဲ့နေ့29ရက်6လ2016နေ့ပေါ့အန်ကယ်တို့ဘက်က198မျက်နှာရှိတဲ့အယူခံ6လတင်ခဲ့တယ်ဒီပေါ်မှာမူတည်ပြီးတော့မှအယူခံတရားရုံးကနေပြီးတော့တုံ့တက်တဲ့ခံမှာအမှုကအားနည်းချက်ရှိတဲ့ဘက်ကိုအရင်ဆုံးသူတို့ကစုံစမ်းစစ်ဆေးပြည့်ရတယ်အခုကအမှုအားနည်းချက်ကအစိုးရရှိနေကရှိတယ်ဆိုတဲ့သဘောကြောင့်မို့အစိုးရရှိနေကိုဖြည့်ရှင်းရတောင်းတာပါတောင်းတဲ့အခါကျတော့အားလုံးပေါင်း6ချိန်ရှိတော့ပါပြီ။ဒါလည်းအခုအချိန်မှာအယူခံတရားရုံးမှာဖြစ်တဲ့ခါမှာအန်ဂေတို့ဘက်ကမစစ်သေးနဲ့အစိုးရရှိနေဘက်ကစစ်တယ်ဆိုတဲ့အကြောင်းညာဟာသူတို့ဘက်မှာရှိတဲ့အားနည်းချက်ကိုပြန်လည်မေးခွန်းထုတ်တဲ့သဘောဖြစ်နေပါတယ
်။အခုတင်ပြချက်တွေအပြီးမှာတော့အယူခံတရားရုံးကနေတခုခုကိုဆုံးဖြတ်ချက်ချတော့မှာဖြစ်ပါတယ်။ဒီအတွက်အယူခံတရားရုံးရဲ့အဖြေကိုသာစောင့်နေရတယ်လို့လည်းဆက်ပြောသွားပါတယ်။
ဒီနေ့တင်ပြသွားပြီတင်ပြသွားရင်အဲ့ဒီတင်ပြတဲ့အဖြေပေါ်မှာမူတည်ပြီးတော့နောက်တစ်ချိန်ကြာလို့ရှိရင်နောက်တင်ပြောတယ်နောက်တစ်ချိန်ကြာလို့ရှိရင်တခါဆိုရရှင်နေခွင်ခွန်မဲမခွင်ဘယ်လိုတုံးတက်မယ်ဆိုတာတရားသူကြီးရဲ့သဘောပါအဲ့ဆိုတော့သူတို့ဘက်ကတော့အပြီးတက်ပေါ့ဒါပေမဲ့တရားသူကြီးအနေနဲ့များထပ်ပြီးတော့လိုအပ်တဲ့အချက်ကလေးတွေရှိနေရင်ထပ်တောင်းအောင်ပါပဲဒါကတော့သူတို့တုံးတက်အောင်မယ်လေသူတို့ကတော့အမှုပဲဒီတောက်ချောက်မှာလိုအပ်တာရှိရင်တောင်းမယ်လိုအပ်ချက်တောင်းမယ်အန်ကယ်တို့ဘက်ကလိုရင်အန်ကယ်တို့တောင်းမယ်ဆိုရရှင်နေဘက်ကလိုရင်တောင်းပါပါအားလုံးပြီးသွားရင်တရားရုံးကတစ်ခုခုဆုံးဖြတ်မှာပေါ့
တရားခံအဖြစ်ဆွဆွဲခံထားရတဲ့လူငယ်နှစ်ဦးနဲ့ပတ်သက်လို့အယူခံတရားရုံးဘက်ကနေရှင်းလင်းလောက်ဖွယ်အဖြေမထွက်လာဘူးဆိုရင်တော့ဗဟိုတရားရုံးအထိအယူခံဆက်တက်သွားမယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်။ပြီးခဲ့တဲ့2016ခုနှစ်မေလ23ရက်နေ့ကတော့တရားခံရဲ့အကျိုးဆောင်ရှိနေတဲ့အယူခံတင်ပြချက်တွေကိုအယူခံတရားရုံးကနေလက်ခံခဲ့တာပါ။ဒီနောက်မှာတော့ခိုင်လုံတဲ့အချက်လက်တွေရဖို့အတွက်အစိုးရရှိနေတွေကိုအပြန်အလှန်မေးခွန်းထုတ်ခဲ့ပြီးအချက်လက်တွေတောင်းခံခဲ့တာပါ။မြန်မာရွှေပြောင်းလို့သမားခမန်းကြီး4000လောက်အလုလုကန်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပြီးရပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစိုးရပိုင်းမှဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုတွေကြောင့်ဖြောင့်ချက်ပေးခဲ့ရတာဖြစ်ကြောင်းတရားရုံးမှာထွက်ဆိုထားပါတယ်2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားစွပ်စွဲခံခဲ့ရတဲ့မြန်မာလူငယ်2ဦးကိုတနည်းကြော်ကြားထိုင်းနိုင်ငံမှာရှိတဲ့ကော်စမွေအချင်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးမှာတော့တရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ထောင်ပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိမ့်သိမ်းထားပါတယ်ရှင်။